ကရင်ပြည်နယ်ဖအံမြို့နယ်မှာ KNU ကရင်အမျိုးသားစည်းရုံးတပ်မဟာ1တပ်ဖွဲ့ဝင်တွေနဲ့ကရင်နယ်ခြားစောင့်တပ် BGF နဲ့မြန်မာစစ်ကောင်စီတို့ပူးပေါင်းထားတဲ့တပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပါတယ်။ဒီမနက်မှာလည်း BGF စစ်ရင်တန်းကို KNU ဘက်ကတိုက်ခိုက်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။KNU နဲ့ဒီ BGF နဲ့မြန်မာစစ်ကောင်စီတို့ကြားတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြပြပေးပါရှင်
။ KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာ1တပ်ဖွဲ့ဝင်တွေကနိုဝင်ဘာလ18ရက်နေ့ဒီမနက်မှာကရင်ပြည်နယ်ဖမ်းအမျိုးနယ်ကြောပစ်ခီးနယ်ဘောတပြုတ်ကျေးရွာကြားကရင်နယ်ကြားဆောင်တပ် BGF ကားတန်းကိုတိုက်ခိုက်ခဲ့တယ်လို့KNU တထုံခရိုင်အတွင်းရေးမှူးပရိုဆောဆိုးမြင့်က VOA ကိုပြောပါတယ
်။အာမြို့နယ်ကဖြစ်တော့တယ်။တပ်ဖွဲ့ချစ်တာကတော့ကျွန်တော်တို့ဒီပေါ့ KNU ဖမ်းပစ်တဲ့ပြည်နယ်တပ်ဖွဲ့ချစ်တော့ဒီမနက်ပိုင်းကတော့ကာတာကတော့မကဲစီချက်နဲ့ကျွန်တော်တို့ကတိကတန်ရတာတော့ကျွန်တော်တို့ကတော့အတိအကျမသိရသေးဘူး
။မနက်တနားကြီးကြော်ကန်းမှာဖလန်တောင်ဘက်ကဆင်းလာတဲ့ BGF အဖွဲ့ကကားလေးစီးကို KNL တပ်မဟာ1တရင်တပ်ဘက်ကတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။နိုဝင်ဘာလ16ရက်နေ့ညဘက်မှာလဲဘောတပြုတ်ကျေးရွာဘက်မှာပြစ်ခတ်တိုက်ခိုက်မှုအနည်းငယ်ဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ15ရက်နေ့မှာတော့ဖယံမြို့နယ်ဖလန်တောင်ကျေးရွာအနီးမဲသနချောင်းမှာ KNL တပ်မတင့်နဲ့ BGF မြန်မာစစ်ကောင်စီတပ်ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဗဒိုစောစိုးမြင့်ကပြောပါတယ်
။ကျွန်တော်လည်းဝေဖြစ်တာစစ်ကောင်စီနဲ့ဒီ DJ ပေါင်းပြီးတော့ဖြစ်တော့ဗောနော။အဲတိုက်ပွဲချင်းများတော့အဲ့ဒီမော်ဒီစစ်ကောင်စီကနေအောင်ကြတဲ့တန်းအောင်တိုင်ရတယ်။
ကင်းနယ်ကြားဆောင်တဲ့ BGF ပြောရေးဆိုခွင့်ရှိသူဗိုလ်မှူးနိုင်မောင်ဇော်ကတော့ဖန်မျိုးနယ်ဘက်တိုက်ပွဲအခြေအနေတွေကိုမသိရသေးဘူးလို့ပြောပါတယ်
။ကျွန်တော်လည်းဘာမှမသိရဘူးကော။ကျွန်တော်လည်းဒီနေ့ဒီမှာပုံသားမှာကထိန်လောက်နေတော့အခြေအနေလေးတွေဘာမှကျွန်တော်မမေ့ကြဘူး။
တခြား BGF အရာရှိတဦးကတော့အခြေအနေကိုမသိရသေးပေမဲ့တိုက်ပွဲတွေဖြစ်ပွားကြောင်းအတည်ပြုပြောပါရယ်
။အဲ့ဘက်ခြားတော့မြင်လာတော့ဖြစ်နေတာပဲ။ဖြစ်နေဆိုတော့ဒီ KUKA ဖွဲ့နဲ့ကျွန်တော်စစ်ကောင်စီဖွဲ့တွေရောခါလေကျွန်တော်နယ်ကြားဖွဲ့တွေရောအကုန်လုံးကဖြစ်ကြတာပဲအဲ့ဘက်ခြားမှာတော့
။အလားတူနိုဝင်ဘာလ15ရက်နေ့မှာမွန်ပြည်နယ်ကြိုက်ထုံမြို့နယ်မိုးဘောကျေးရွာနတ်စင်နဲ့ဖုံးတော်ကြီးကျောင်းအနီးကွင်းပြင်တို့မှာစစ်ကောင်စီတပ်နဲ့ KNLA တပ်မဟာတပ်ရင်း3တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU တထုံခရိုင်ဘက်ကပြောပါရယ်။ဖမ်းမျိုးနယ်နဲ့ကြိုက်ထုံမျိုးနယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကထိခိုက်မှုတွေရှိတယ်လို့ KNU ဘက်ကပြောပေမဲ့လည်းတိကျအတည်မပြုနိုင်ခဲ့ပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းရမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုပါရယ
်။မရှိပါဘူးဗျာ။အေးရတာခါပဲ
။ဒါပေမဲ့ကရင်ပြည်နယ်ဖားပုံမျိုးနယ်ထဲမှာတော့ KNU တပ်မဟာ၅ဘက်ကမိုင်းခွဲတိုက်ခိုက်မှုတွေရှိနေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်။
အမငါကထောင်ထားတဲ့ဘိုင်းကြီးတွေ့ရှိတာရှိရဲ့နောက်တော့ကျွန်တော်တို့ဖာပုံဘက်မှာတော့ဟောပုတ်ဘက်မှာလည်းအဲ့လိုမျိုးဘိုင်းကွဲတဲ့ဖြစ်စဉ်တွေရှိခဲ့တယ်အဲ့ဒါပဲရှိပါလေက
လက်ရှိ KNU ကရင်မျိုးသားအစည်းအရုံးလက်အောက်ခံတက်မဟာ1တထုံခရိုင်တက်မဟာ5ဖာပုံခရိုင်ဘက်မှာ KNU အဖွဲ့နဲ့တက်မတော်တို့အကြားတိုက်ပွဲတွေပြင်းထန်နေစေဖြစ်တယ်လို့တက်မဟာ6ဒူပလာယာခရိုင်တက်မဟာ3ညောင်လေးပင်ခရိုင်ဘက်မှာတော့ရန်ဖန်ရန်ခါတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ။